မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ့်အစည်းအဝေးကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကတော့အထွေထွေညီလာခံအလှည့်ကျသဘာပတိပြောခွင့်ရ Brandon Barmer ကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ
။ Tomorrow at 3 p.m. the General Assembly plenary will meet to take action on a draft resolution on the situation in Myanmar.
မနက်ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းအထူးကြောင်းပြောသွားတာပါဒီမူကြမ်းကိုဥရောပကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့ Liechtenstein ကဥဆောင်တင်သွင်းတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းအတွက်နိုင်ငံပေါင်း194နိုင်ငံကမဲခွဲကြမှာဖြစ်ပြီးဒီထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်အတည်ပြုနိုင်မပြုနိုင်မသေးကြသေးပါဘူးဒီဆုံးဖြတ်ချက်မူကြမ်းနဲ့မှာမြန်မာနိုင်ငံကိုလက်နက်ခင်းရမ်းမိကြောင်မျိုးစုံရောင်းချတာဒါမှမဟုတ်လွှဲပြောင်းတာမျိုးတရရဖြစ်စေတွယ်ဝပြီးဖြစ်စေမလုပ်ဖို့ချက်ချင်းဆိုင်းငံထားရမှာဖြစ်ကြောင်းတောင်းဆိုတာပါဝင်ပါတယ်။ဒါပြင် February 1ရက်စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာမှုအဆုံးသတ်ဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်မှုအားလုံးရပ်ပစ်ဖို့မြန်မာပြည်သူတွေဆန္ဒထုတ်ဖို့ပြသခဲ့တဲ့ November ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂထရီညီလာခံရဲ့ဆုံးဖြတ်ချက်တွေဟာလိုက်နာစရာမလိုပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီလိုမဟုတ်ဘဲဗီဒိုအာနာ3ခွင့်ရှိတဲ့ဒီညီလာခံရဲ့ဆုံးဖြတ်ချက်ဟာကမ္ဘာနိုင်ငံတွေကြားနိုင်ငံရေးဩစာအရတိတ်ကိုကြီးမားတာဖြစ်ပါတယ်။အခုမဲခွဲမဲ့ဆုံးဖြတ်ချက်တဲ့မှာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အဖမ်းခံရသူအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးခရစ်စတင်းဘာဂနာကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့နဲ့အာဆီယံ10နိုင်ငံကြားရထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုအကောင့်ထဲပို့ဖို့တွေပါပါဝင်ပါတယ်။